Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီမနက်အစီအစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ်
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆံမိုးပြီပါ။အခုမနက်မှာထူးခြားတဲ့သတင်းတွေကတော့ Belgian Anabaini ကတနင်္လာနေ့မှာနိုင်ငံရဲ့မြို့တော်လုံခြုံရေးသတိပေးမှုအမြင့်ဆုံးအဆင့်မှာဆက်လက်ပြီးတော့ထားရှိလိုက်ပါတယ်။ဖမ်းဆီးထားတဲ့ Washington Post သတင်းတော့ကိုတူလီယိုလုံမှုနဲ့အီရန်ကကာလဖော်ပြမှထားတဲ့ထောင်ဒဏ်ချမှတ်လိုက်တယ်လို့ပြောပါတယ်။ဖကန်ကြောက်စိမ့်တူဖော်ရေးလုပ်ငန်းမြေစာပုံကြီးပြိုကျလို့တည်ဆုံးတဲ့တော့အခုဆိုရင်150ဝန်းကျင်ရှိနေပြီလို့သိရပါတယ်။ဟိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်တဲ့သူကြီးညာပေးမှဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာရေးထဲမှာဆိုရင်တော့
I'd like to thank you for your leadership and your friendship and also for steering Myanmar through its transition become
ဒါကတော့မနေ့ကအာဆီယံထိပ်သီးညီလာခံပိတ်ပွဲအခမ်းအနားမှာမလေးရှားဝန်ကြီးချုပ်နာဂျက်ရာဇက်ကမြန်မာဝန်ကြီးချုပ်ဦးသိန်းစိန်ကိုချီးကျူးပြောကြားသွားခဲ့တာပါ။အပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်။ဒါ့အပြင်ဖားကန့်မြို့နယ်မှာမြေပြိုကျပြီးလူရာနဲ့ချီသေးဆုံးရတဲ့အကြောင်းနောက်ဆုံးရသတင်းတွေကိုလည်းကြားရမှာပါ။ဒီအကြောင်းတွေအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းအခုမနက်မှနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ဒါတွေကိုအလှန်ပေးခင်အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ရှားပေါင်တို့ကကြင်ညာပေးပါမယ်ခင်ဗျာ
။ Belgian Anabaini ကတနင်္လာနေ့မှာနိုင်ငံရဲ့မြို့တော်အတွင်းလုံခြုံရေးသတိပေးမှုအမြင့်ဆုံးအဆင့်ဆက်ပြီးတော့ထားရှိလိုက်ပါတယ်။စိုးရင်ရပြီးဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်ခံနိုင်ရတဲ့ချိန်ချောက်မှုတွေကြောင့်ကျောင်းတွေကိုပိတ်ထားလိုက်တယ်လို့တနင်္လာနေ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကျင်းပပြီးချိန်မှာဝန်ကြီးချုပ် Charles Michel ကပြောဆိုလိုက်တာပါ။တိုင်းပြည်ရဲ့ချားနေရဒေတာတွေကိုတော့ချင်းချောက်ခံရမှုအဆင့်၄ဆင့်ရှိတဲ့နဲ့နံပါတ်3အဆင့်မှာထားရှိထားပါတယ်။မကြသေးခင်ကပြင်သစ်နိုင်ငံ Paris မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုနဲ့ဆက်ဆက်နေတဲ့တန်စီရရှိသူတော်တော်များများကို Belgium လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေနေတယ်လို့ထိတ်တန့်အရာရှိတဦးကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ Brussels မြို့တော် Dwight ကိုပိတ်ဆို့ထားပြီးတော့လက်နက်ကင်တပ်ဖွဲ့ဝင်အများပြားကင်းလှည့်နေကြပါတယ်။မြို့တော်ရဲ့မြေအောက်ယထာလန်ဆက်သွယ်ရေးကိုလည်းတနင်္လာနေ့မှာဆက်လက်ပြီးပိတ်ထားလိုက်ပါတယ်။ပြင်သစ်နိုင်ငံ Paris မြို့တော်မှာလူပေါင်း130တေချေခဲ့ရတဲ့ဘုံဖောက်ခွဲမှုတွေပြစ်ခတ်တိုက်ခတ်မှုတွေကိုကြိုးကန်စီစဉ်ခဲ့သူလို့တန်တရားရှိတဲ့ Salah Adipsalan ဟာတိုက်ခတ်မှုတွေဖြစ်ပွားပြီးချင်း Belgium နိုင်ငံဘက်ကိုဝင်ရောက်ခဲ့တယ်လို့ယုံကြည်ရပြီးတော့သူနဲ့အတူ IS Islamic စစ်သွေးကြွတွေကလုဆောင်ခဲ့တာပါလို့ကြေညာထားတဲ့ November 23ရက်တိုက်ခတ်မှုနဲ့ဆက်နွယ်သူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေနေပါတယ် Belgium ပြည်ထောင်စုဝန်ကြီးကပြည်ထောင်ဝင်ကြီးဖြစ်တဲ့ဂျမ်ဂျမ်ဘွန်ကပြောဆိုပါတယ်လက်နက်တွေဖောက်ခွဲရေးပစ္စည်းတွေကင်ဆောင်ထားတဲ့တီးခြားအုပ်စုတွေကလည်းမြို့တော်ရဲ့နေရာတနေရာမဟုတ်တချို့တနေရာကိုတိုက်ခိုက်နိုင်ခြေရှိတယ်လို့ဘယ်လ်ဂျီယံဝင်ကြီးချုပ်ကပြောဆိုပါတယ
်တောက်တာနယ်ကမာလီနိုင်ငံမြို့တော်ဘာမာကိုဟိုတယ်တစ်ခုမှာဂျီဟာသမားတို့ရဲ့တိုက်ခိုက်မှုကြောင့်လူပေါင်း19ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတင်ပြရှိသူ3ဦးထက်မနည်းကိုမာလီအာဏာပိုင်တွေကတနင်္ဂနွေနေ့မှာလိုက်လံစုံစမ်းမှုတွေလှုပ်ဆောင်နေပါတယ်ရာဒီဆန်ဟိုတယ်တိုက်ခိုက်မှုတွင်မှာပဲတည်ဆုံးခဲ့တဲ့တနတ်သမားနှစ်ဦးဟာရိုက်ဖယ်သနာခဲယန်းချီများပြားနဲ့ပောက်ခွဲရေးပစ္စည်းတွေအသုံးပြုခဲ့တယ်လို့စစ်တပ်အရာရှိတူကဆိုပါတယ်။ခုနှစ်နာရီကြာကြာမြင့်တဲ့ဟိုတယ်အမှုကျန်းဝင်စီးမှုအတွင်းတပ်တွေထောက်ထားအများပြားရှာဖွေတွေ့ရှိခဲ့တယ်လို့ဒိတ်ဆနဲ့ပတ်သက်ပြီးဖြစ်နိုင်ခြေရှိတဲ့တပ်တွေခန့်အထောက်ထားတွေကိုလည်းစုံစမ်းစစ်ဆေးသမားတွေကလိုက်လံစုံစမ်းမှုတွေလှုပ်ဆောင်နေတယ်လို့တာဝန်ရှိရဲတူကဆိုပါတယ်။ဒီဟိုတယ်တိုက်ခိုက်မှုဟာပြီးခဲ့တဲ့ဇွန်လတုန်းကအစိုးရနဲ့ငြိမ်းချမ်းရေးလက်မှတ်ရေးထိုးတဲ့ကိစ္စကိုလမ်းလွဲသွားအောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့မြောက်ပိုင်းကမာလီခွဲထွက်ရေးလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တဦးကပြောပါရယ်ဂတိကဝတ်စာချုပ်ကောင်းထဲပေါ်ဖို့အတွက်အစည်းအဝေးလုပ်ဖို့ပြင်ဆင်နေချိန်မှာပဲဒီဟိုတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါရယ်အာဖရိကနောက်ဘက်မှာခြေဆိုင်တဲ့အယ်ကာအီဒါအဖွဲ့နဲ့အယ်ကာအီဒါအဖွဲ့နဲ့ဆက်နွယ်တဲ့အဖွဲ့တို့ကတော့ဒီပစ်ခတ်တိုက်ခိုက်မှုဟာသူတို့ရဲ့ပူးရဲဆောင်လှုပ်ဆောင်မှုဖြစ်တယ်လို့ဝန်ခံပြောဆိုထားပါရယ်ရှင်
ဖန်စီထိန်သိမ်းခံထားရတဲ့ Washington Post သတင်းစာရဲ့သတင်းတောက် Jason Rezaian အပေါ်တူလီယိုလုံမှုနဲ့ပြီးခဲ့တဲ့လကဆွဲချက်တင်ခဲ့ပြီးတဲ့နောက်ပြစ်မှုထင်ရှားတယ်ဆိုပြီးတော့ကာလဖော်ပြထားခြင်းမရှိတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအီရန်နိုင်ငံကတနင်္ဂနွေနေ့မှာပြောဆိုပါရယ်အခုလိုထောင်ဒဏ်အပြစ်ပေးလိုက်ကြောင်းနိုင်ငံပိုင်ရုပ်သံ website ကနေအီရန်နိုင်ငံရဲ့ဥပဒေရေးရာပြောခွင့်ရှိသူ Golan Hussein Mousani Achihi ကကြေညာလိုက်ပါလား Dabime, daha, beatam, ho, de bullet, go up your way, tauna, and chain gala, below pit de, so that will let you up your sojim shibau. Razian ye, shiny pit de, Layla, Ashangaro, Akulu, pitan, seeing jet chalitane, but the bido, two matangu, bama, a deep beatam, you machi, woolo, bioso ware, Marigan and I, when you tanagaro, Edilu, chamalade, seeing jago, pepia bido, jasingo, two ye, midazu, tampiana, do a chetin, pian loop, people, down so labare, tabi.
ဒီနှစ်ဖက်ရန်သူတွေကိုတိုက်ခိုက်ချေမုံရမှာအမေရိကန်နဲ့ရုရှားတို့ကိုအားကိုးကြောင်းနဲ့အကြမ်းဖက်မှုပူးပေါင်းတိုက်ဖြတ်ရေးမဟာဗျူဟာနီလန်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့အဖွဲ့ဝင်တွေရဲ့အမြင်သဘောထားတွေကိုရယူနေကြောင်းလည်းဘန်ကီမူကပြောပါတယ်ရှင်။ ယူအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနက်ခင်းနိုင်ငံတကာနေ့မြန်မာသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။ဖားကမြို့မှာကြောက်စင်း 2ဖို့ရေးဗျံကြလောက်ကင်နေသူတွေတဲ့ကတဲ့အလုံးပေါင်း100လောက်ရှိပြီးတော့တဲ့တလုံးမှာလူအနည်းဆုံး3ဦးလောက်နေထိုင်ကြတယ်လို့ဒေတာကန်ကပြောပါရယ်။မိဇာကန်မိဇာဘုံပြိုကျတဲ့အကြောင်းရင်းကတော့ကုမ္ပဏီတွေကအခုလိုပွင့်လင်းရာသီမှာမိုးရာသီတရင်လုံးကျင်းထဲမှာရှိနေတဲ့ရွှေမိဇာတွေကိုကော်ထုတ်ပြီးတော့မိဇာအမာတွေအပေါ်ကတင်းတဲ့ခါမှာအပေါ်ကမိဇာတွေကအောက်မှာရှိတဲ့မိဇာအောက်ပိုင်းကိုရောက်သွား
ဒေသတွင်းမှာလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်။စုစုပေါင်းထုတ်ကုန်ပမာဏဒေါ်လာ1.6ထရီလီယံတန်ဖိုးရှိမဲ့လူဦးရေ 625နှစ်ထိုင်တဲ့ဒေသတွင်းမှာယင်းဤတွင်ကုန်သွယ်ရေးလွတ်လပ်စွာစစ်ဆင်မှုကိုခွင့်ပြုလိုက်တဲ့အာဆီယံစီးပွားရေးတိုက်ဝန်းကိုကွာလာလမ်ပူးကျင်းရာဂျန်နယ်အတူထူထောင်လိုက်တာဖြစ်ပါတယ်။ဒီအမြင်သဘောထားကိုစတင်ဆိုပြလာကြတဲ့အခါစပြီးနေပေါင်းများစွာနောက်ပိုင်းတရားဥပဒေမှုဟာသမိုင်းမှတိုင်ထူနိုင်တဲ့အောင်မြင်မှုတစ်ခုလို့အာဆီယံအလက်ကြားဥက္ကဋ္ဌမလေးရှားဝန်ကြီးချုပ်နဂျစ်ရဇပ် တာဦးသိန်းစိန်ကိုလည်းကျေးဇူးတင်တဲ့အကြောင်းဝန်ကြီးချုပ်ကပြောပါရရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဩဇာကြီးတဲ့အတိုက်ခံခေါင်းဆောင်နှစ်ဦးကို1982ခုနှစ်ပါကစ္စတန်လက်အောက်ကနေလွတ်လပ်ရရဖို့တဲ့တိုက်ခိုက်ခဲ့တဲ့စစ်ပွဲအတွင်းစစ်ရာဇဝဲမှုပြစ်မှုတွေကျူးလွန်ခဲ့တဲ့အတွက်ကွပ်မြစ်လိုက်ပြီးဖြစ်ပါတယ်။ BNP ပါတီရဲ့ခေါင်းဆောင်ဆလာဟူဒင်၊ဂေါတာ၊ချန်ဒဝီနဲ့ဂျမအစ္စလမ်ပါတီအတွင်းမှုချုပ်ဖြစ်တဲ့အလီအရှန်မိုဟာမက်မူဂျာဟစ်တို့ကိုစနေနေ့မှာကွပ်မြစ်လိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကိုစုလိုက်ပြုံးလိုက်တပ်ဖြတ်မှုမရင်းမှုနှိမ့်ဆက်ညှဉ်းပန်းမှုစတာတွေနဲ့2013ခုနှစ်တုန်းကချက်မှတ်ထားတဲ့တေးတံကိုဗိုလ်ထုနေ့မှာအထွတ်တော်ကအတည်ပြုလိုက်ပေးတာဖြစ်တာပါခင
်ဗျ။
take down your money and then you go, Usa Moin, Shabang Nova, Jinja Bigger Apare, Kusala Biro, the Rensa Mario, Le Bibiazi, ASEAN sending and Gons on the Tail Kajar and Sak Najim Yau, Tay Dinilagan, you go, the Nenu Niga, Malaysia and Kuala Lumpur, Yoma, Pison Dagababi, Din Tay Dinilagama, ASEAN Silon, Yinote, Siway at Taiwan, Tayako, Tayawan Poisin Nangir Apare, Tabian, Yuka, where all mean Jimba Nangir, Yamatamara Udin Singh, Ole Chiju Gajabare, a Piesongo, Dolala Danga, Tempia Pio Mekmia.
မလေးရှားနိုင်ငံကတာဝန်ယူကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံကြီးတင်းနေနေ့ကပြီးဆုံးခဲ့ရမှာအာဆီယံစီးပွားရေးတိုင်ဝမ်အေအီစီကိုထူထောင်ဖို့ရှင်းလင်းကြကြိုးပမ်းရမှာရလဒ်တစ်ခုပေါ်ထွက်လာတာတွေ့ရပါတယ်အာရှမှာစီးပွားရေးအင်အားကြီးတရုတ်နဲ့အိန္ဒိယတို့ကိုရှင်ပြိုင်ဖို့အပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမတူကွဲပြားတဲ့စီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေပိုမိုတဟဆ
build an outward looking community.
ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတာဝန်သိပြီးအပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်မဲ့တိုးတက်တဲ့လူအဖွဲ့အစည်းတစ်ဖန်တီးရေးပါပဲ။ခန္ဓာရည်ရှိပြီးငြိမ်းချမ်းလုံခြုံတဲ့အပြင်ကိုယ်နိုင်ငံသားတွေရဲ့လူအပ်မှုတွေကိုလည်းဖြည့်ဆည်းပေးဖို့ဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုတရားမျှတမှုသီးခံမှုနဲ့အစိုးမရောက်တဲ့ခံစားချက်တွေကိုထွေးပိုက်နိုင်ဖို့ဖြစ်ပါတယ်။
ဒီသမိုင်းတွင်အာဆီယံစီးပွားရေးအတိုင်ဝမ်သဘောတူညီမှုကိုမြန်မာသမ္မတဦးသိန်းစိန်ပါဝင်အာဆီယံခေါင်းဆောင်ဆယ်ဦးတို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။စုစုပေါင်းထုတ်ကုန်ဒေါ်လာ1.7ချောက်ထရီလီယံတန်ဖိုးရှိတဲ့လူဦးရေ600နှစ်ဆယ့်ငါးသားနေထိုင်တဲ့အရှိတောင်အာရှဒေသအတွင်းယင်းမြို့နာမှုနဲ့ကုံဇော်ရေးလွတ်လပ်စွာစီးဆင်းစေဖို့လည်းရည်ရွယ်တာဖြစ်ပါတယ်။နီလာခံပြည် ချစ်ကျူးလိုက်ပါတယ
် I'd like to thank you for your leadership and your friendship and also for steering Myanmar through its transition to become
အဆွေတော်ရဲ့ခေါင်းဆောင်မှုအပြင်ဒီမိုကရေစီမြန်မာနိုင်ငံတော်သစ်ဖြစ်လာဖို့အတွက်ဥဆောင်ခဲ့မှုလည်းချီးကျူးပါတယ်နိုင်ငံအတွက်မှန်ကန်တဲ့လုပ်ရဖြစ်တယ်ဆိုတဲ့ခိုင်မာတဲ့ခံယူချက်နဲ့ယုံကြည်ချက်နဲ့လှုပ်ဆောင်ခဲ့တာကိုတွေ့ရပါတယ်အကဲဆမ်းမှုတွေရှိနေပေမဲ့လည်းအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်နိုင်ငံတကာလူအဖွဲ့အစည်းကြီးမှဝင်ဆက်နိုင်တဲ့မြန်မာနိုင်ငံတော်အစ်စ်ကိုကိုယ့်နိုင်ငံအတွက်ရောအာဆီယံအတွက်ပါပေါ်ဆောင်ပေးနိုင်ခဲ့တဲ့အတွေ့အကြုံကျေးဇူးတင်ပါတယ
်ချိန်ထဲမှာပဲအာဆီယံထိပ်သီးနေတာကမှတက်ရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကလည်းမြန်မာသမ္မတဦးသိန်းစိန်နဲ့သူတွေ့ဆုံခဲ့တဲ့အကြောင်းနဲ့အောင်မြင်စွာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေလေသမရဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးတဲ့အကြောင်းသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
် Myanmar has just peacefully conducted historic elections on November 8th
အဝင်ရွေးကောက်ပွဲကြီးကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အတွက်သမရဦးသိန်းစိန်နဲ့မြန်မာနိုင်ငံသားအားလုံးကိုကျွန်တော်ဂုဏ်ပြုချီးကျူးခဲ့ပြီးပါပြီရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့သူတွေများပြားလာအပြင်ငြိမ်းချမ်းစွာမဲပေးနိုင်ခဲ့တဲ့အခြေအနေအတွက်ကောင်းဆောင်နိုင်မှုကိုဂုဏ်ပြုပါတယ်။အာဏာကိုချောချောမွေ့မွေ့နဲ့လွှဲပြောင်းပေးအပ်နိုင်မှုဟာလေဒီမိုကရေစီရဲ့ခိုင်မာတဲ့အစွမ်းအားတရက်ကိုပြသရရောက်ပါတယ်။ရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအားပေးကူညီသွားဖို့အဆင်သင့်ရှိနေပါတယ
်။ကွာလာလမ်ပါမြို့တော်မှာအမေရိကန်သမ္မတဘရက်အိုဘားမားလေအမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ခဲ့ပြီးမြန်မာသမ္မတဦးသိန်းစိန်နဲ့စနေနေ့ကတွေ့ဆုံခဲ့ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ပြန်ကြ ాయి ဝင်ကြီးဥယျာထုတ်ရဲ့ Facebook မှာဖော်ပြထားတာတွေ့ရပါတယ်။ဒါပြင်အာဆီယံညီလာခံဘေးပတ်မှာလည်းဂျပန်ဝင်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဦးသိန်းစိန်ဟာခိတ္တတွေ့ဆုံခဲ့ပြီးတမိုင်းတင်ရွေးကောက်ပွဲကိုငြိမ်းချမ်းစွာအောင်မြင်မြင်ကျင်းပပေးနိုင်ခဲ့တဲ့အတွက်ဂျပန်ဝင်ကြီးချုပ်ကချီးကျူးခဲ့တဲ့အပြင်ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဦးစီးတဲ့ NLD ပါတီကိုအာဏာချောချောမွေ့မွေ့လွှဲပြောင်းနိုင်ရေးအတွက်မြန်မာအစိုးရကိုကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့တဲ့အကြောင်းလေးကျူရူသတင်းမှဖော်ပြထားတာတွေ့ရပါတယ်ရှင်
။ဒေါ်လလတန်းတင်ပြသွားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဖားကတ်မြို့မှာကြောက်စိမ့်တုဖို့ရေးလုပ်ငန်းကထွက်လာတဲ့မြေစာပုံကြီးပြိုကျလို့တည်ဆုံးသူ100ကျော်အထိရှိနေပြီးတည်ဆုံးသူရေအတွက်ဒီထက်ပိုများလာနိုင်တယ်လို့ဒေသခံလီလာစောင့်ကြည့်သူတွေကခန့်မှန်းနေကြပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြအောင်မယ်ခင်ဗျာ။
ရေစာပုံပြူပြီးလူသေးဆုံးလေးရှိတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာပြီးခဲ့တဲ့စနေနေ့အာယုံတက်ချိန်စင်ကကူးရွာနာကရေစာပုံပြူကြပြီး အောက်ခြေမှာရှိတဲ့ယာယီလူနေတဲအိမ်တွေကိုဖုံးလန်းသွားတာကြောင့်ရေမစေးကြောက်ရှာဖွေဖို့လာနေကြတဲ့လူတွေတေဆုံးသွားရတာပါတနင်္ဂနွေညနေပိုင်းအထိတူးဖော်ရရှိတဲ့စည်ရင်းတွေအရတေဆုံးသူအလောင်း150လောက်ရှိနိုင်တယ်လို့တေဆုံးသွားသူတွေထဲမှာသူ့ရဲ့ညီအကိုဝန်းဝဲတွေပါသွားတဲ့ဦးမြင့်လှိုင်ကပြောပါတယ်
အဲ့တော့မတိရတိတော့လည်းခောက်ကြည့်ရတယ်။အဲ့တော့သာသာလေးဒီဝိုးဝဲလေးပါတဲ့အပြည့်လို့ကြည့်ပါတယ်။ဒီတစားတင်ရသားဆိုတော့ခမန်းကြီးပေါ်တော့လုံးနေဆိုလို့ရှိရင်တော့အားလို့ရှိမှလို့ပြောတယ်။ဒါပေမဲ့တော့လည်းပေါ်လို့ရရှိတာတော့150လောက်ပေါ်လို့ရတယ
်။အလောင်းတူးပေါ်ရှာဖွေရေးကိုညာဘက်မှာရန်နာထားပြီးဒီကနေ့မနက်9နာရီမှာပြန်လည်စတင်မှာဖြစ်ပါတယ်။ကြောက်စိမ့်နဲ့တက်တူတူးပေါ်ရေးလုပ်ငန်းကထွက်လာတဲ့မြေစာတွေကိုပုဂ္ဂလိကကုမ္ပဏီတွေကစနစ်တကျနဲ့စွန့်ပစ်တာမျိုးမဟုတ်ပဲအချိန်ကြာလာတဲ့အခါဘေးပတ်ဝန်းကျင်မှာနေထိုင်သူတွေအတွက်အန္တရာယ်ဖြစ်လာစေတယ်လို့ဖားကန်မြို့ကန်တူဦးဖြစ်တဲ့ဦးဒါရှိလာဆိုင်ကထောက်ပြပါတယ်
။နေသာပုံရဲ့အောက်မှာတို့ရဒီတဲတွေကူးတဲ့နေသာပုံမှာဒီအပေါ်ကနေနေသာကရှော့ကျလာတဲ့အချိန်မှာတဲတွေကအခုလိုဖြစ်ရတဲ့နေသာပုံ။နေသာပုံတွေကတို့ကတော့တွေကိုခုတ်ထွင်ရှင်းလင်းပြီးမှပစ်တာမဟုတ်ဘူးလေ။အောက်မှာကတို့ကအဖြစ်ပင်နေပါလေပေါက်နေတဲ့အနေအထားမျိုးတွေရှိတယ်။အဲရှိုးမြောင်းလေးဆိုတော့အဲ့ဒီမှာကရေစီးကြောင်းလေးတွေလည်းရှိတယ်။နောက်မိုးတွင်းအခါမှာမိုးရွာထားတဲ့အနေအထားတွေကြောင်းလို့ပေါ့နော်။အဲ့ဒီမိုးရေတွေကရေကြီးစိတ်ဝင်သွားတဲ့အနေအထားဆိုရေအောက်ရေစီးကြောင်းတွေရေလျားတဲ့အနေအထားမျိုးတွေအဲ့လိုမျိုးကျွန်တော်တို့ကတုံးတိုက်ရတာပေါ့နော်။
တည်ဆုံးသူအလောင်းရှာဖွေရေးကိုဒေသခံအာဏာပိုင်တွေနဲ့အဲ့ဒီနယ်မြေမှာရှိတဲ့စကခခုနှစ်လက်အောက်ခံတပ်သားတွေကကျောက်စိမ့်တူပေါ်ရေးလုပ်ငန်းရှင်တွေကိုအကူအညီတောင်းပြီးဝိုင်းဝန်းရှာဖွေနေကြပါတယ်။အခုလိုလူတေဆုံးစေတဲ့မြေစာတွေကိုလာပုံသွားတဲ့ကုမ္ပဏီကတော့တစ်သုံးလုံးလို့ခေါ်တဲ့လျံရှမ်းကုမ္ပဏီဖြစ်တယ်လို့ဦးဒါရှိလာဆိုင်ကပြောပါတယ်
။အဲ့ဒီမြေစာပုံစွန့်ပစ်ထားတဲ့ကုမ္ပဏီကတော့လျံရှမ်းခေါ်ပေါ်တော့တစ်သုံးလုံးကုမ္ပဏီပေါ့နော်။လျံရှမ်းဆိုရင်တော့ဒါတရုတ်စကားပဲနေတော့တစ်သုံးလုံးလို့ကသူတို့ပြောပေမဲ့လည်းအဲ့မျိုးပေါ့အဲ့လိုကုမ္ပဏီတွေများပါတယ်ဒီမှာတော့
အရင်တော့ကလည်းဒီလိုမြေစာပုံပြိုပြီးလူတေဆုံးခဲ့ရတဲ့ဖြစ်ရပ်မှာတေဆုံးသူတွေအတွက်ရောချင်းငွေအထိုက်လျောက်ပေးခဲ့ဘူးပါတယ်လက်ရှိတေဆုံးမှုအတွက်လည်းတက်ဆိုင်ရာကရောချင်းငွေပေးလိမ့်မယ်လို့ညွှန်လင်းမိကြောင်းဦးမြင့်လှိုင်ကပြောပါတယ်ဖားကန်းမြို့မှာမကြာခဏဆိုသလိုကြောက်စိမ့်နဲ့တပ်ထုတူးဖော်ရေးလုပ်ငန်းကထွက်လာတဲ့မြေစာပုံပြီးပြီးလူတေဆုံးနေရတာကြောင့်ဒီပြဿနာကိုစနစ်တကျကင်တွယ်ဆောင်ရွက်ဖို့လိုတယ်လို့ဦးဒါရှိလာဆန်းကပြောပါတယ်2014ခုနှစ်တုန်းကလည်းအခုနေရာမှာပဲမြေစာပုံပြိုပြီးလူတေဆုံးခဲ့ရဘူးပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့မြမဒီမိုကရေစီရေးရာဆွေးနွေးခွင့်အစီအစဉ်မှာအရင်အစိုးရဆောင်ရွက်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုပုံစံနဲ့ဆောင်ရွက်သွားမယ်ဆိုတာနဲ့ပတ်သက်ပြီးတော့ NLD ပါတီကဦးဝင်းထိန်ကိုကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါတယ်ခင်ဗျာ
ကျွန်တော်တော့မေးချင်တာကအခုအငယ်တို့ကအများစုအနိုင်ရထားပါပြီအဲ့တော့တချို့နေရာတွေမှာတော့ကြက်ခိုင်ပုံပြူကြီးဥမာလာရှိုလိုမေးထီလာလိုအဲ့ပြဿနာမျိုးတွေရှိပါတယ်အငယ်တို့အနေနဲ့ဒီ complain လုပ်ဖို့ရှိလားနောက်အငယ်တို့ရော complain လုပ်ခံတာမျိုးရှိပါလားခင်ဗျာ
ကျွန်တော်တို့က complain လုပ်ဖို့ရှိတယ်ဒါပေမဲ့တို့တက်နိုင်လားပြပြလို့ရှိရင်ထောက်ထားမခံပါနဲ့မလုံးနဲ့ထောက်ထားခံပါရမယ်တခုလို့တော့မယ်အရှင်ယူမယ်ဆိုရင်လားတိုင်တာပဲဖြည်းဖြည်းတရားစရာဖြည်းဖြည်းဥပဒေကြောင့်ကရှင်းနေတဲ့တိုင်တယ်ရှိရတယ်လို့ဥပဒေနဲ့ညီမယ်ဆိုရင်လောက်တာလောက်အဲ့လိုပြောတာလေခုတည်းကကျွန်တော်လည်းကျွန်တော်ကိုယ်စီတော့တရားမှာတော့ဆွဆွတော့မခါသေးဘူး
ဟုတ်ကဲ့ရေဘူးကဖြစ်ဦးတနိုင်ကလုံးတိုင်းတာမှာဒီဖြစ်သွားတဲ့ဒီရွေးကောက်ပွဲရလာနေပတ်သက်ပြီးတော့အငဲအနေနဲ့ကျင်းအားရမှုရှိလားတစုံတရာအမှားယွင်းတွေရောရှိပါလား
ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အခုထိပြောမယ်ဆိုလို့ရှိရင်တော့ကျင်းအားမှုရှိပါတယ်ဒါပေမဲ့ဒီလက်ပို့ပြီးတော့အောင်မြင်စရာတွေရှိတယ်ဘာကြောင့်ဒီတဲ့ပုံပြီးတော့မအောင်မြင်ရလို့ဆိုရှင်တချို့နေရာတွေမှာဟောဘာခေါ်မလဲတရားလက်လွတ်ပေါ့အဲ့ဒါမျိုးအလုပ်ခံရတယ်မှာလာချုပ်ဆိုရင်ညင်းဘွားနာမိလာရအအဟောဘွားအလေးငယ်ခံရတယ်အသေးစိတ်တော့ကျွန်တော်ပြောတော့ရမဲသေးဆိုလို့ရှင်ပြည်သူတော်ကိုဟိုဘက်ကပြည်သူတော်ကိုယ်စားလှယ်ကဒီအဲ့ဒီဘုံကြီးတွေကိုစာနဲ့ရေးပြီးတော့ဒီ NL ကိုမဲပေးဖို့ကိစ္စတွေပါတယ်အဲ့ဒါကြီးစာအထောက်အထားရှိတယ် Nowမျိုးသားလွတ်တော်အဲတိုက်ဒေသကြီးလွတ်တော်ကစက္ခိပါတီကသူကမန္တလေးတိုင်းမှာလဲဝန်ကြီးဆိုတော့အဲ့ဒီလွတ်တော်နေမှာပုံစံ16ခေါ်တယ်ဘယ်ဝင်နေမဲမဲစီအပေါင်းနဲ့16ကိုသူကိုယ်တိုင်ကြီးကြပ်ပြီးတော့မှလုပ်နေတဲ့ဥစ္စာကိုသူကတွေ့တယ် ခက်တာကျွန်တော်လူတွေကလည်းဒါတော့သင်တန်းပေးတာနော်မေယောဥပဒေပဲလို့ဒီရုပ်ကဝေကော်မရှင်ဥပဒေပဲလို့ဘာသာပေးထားတဲ့အတိုင်းအဲ့ဒီဟာတွေလုပ်နေတဲ့အချိန်မှာချက်ချင်းကန့်ကွက်လို့ရတယ်ချက်ချင်းအရေးယူလို့ရတယ်ပြီးမှကျွန်တော်တို့လာတယ်လို့ဆိုတော့ကျွန်တော်လူညံ့လာတယ်ပါတာပေါ့
ဟုတ်ကဲ့အခုနောက်တစ်ခုကအခုတော့ဒီအမျိုးသားထူစီဖွဲ့ချုပ်နိုင်ငံနဲ့ပတ်သက်ပြီးတော့တနည်းအားဖြင့်တမန်တော်ဦးသိန်းစင်ကတော့ပြောပါတယ်သူတို့အနေနဲ့အာလွတ်တော်ခေါ်မယ်ပြီးလို့ရှိရင်နောက်တက်လာတဲ့ဆူရအောင်စနစ်ကြအယုံအာတောင်အနာလွှဲသွားဖို့အတွက်သူတို့လုပ်မယ်ဒီကနေ့ဆိုရင်သူတို့ရှင်မှန်ပြောတဲ့အထက်မှာဒီအကူပြောင်းစနစ်ကြဖြစ်အောင်လို့သူတို့ပြင်မယ်ပြီးတော့ပုံစံကတော့ချွချုံမွေးအနာလွှဲမယ်ဆိုတဲ့ခေါင်းဆောင်ပိုင်းတွေကတော့ပြောတာရှိပါတယ်အငဲအနေနဲ့ဒီအကူပြောင်းနဲ့ပတ်သက်လို့စိုးရိမ်မှုရောရှိပါလား
နှစ်ပိုင်းပေါ့ဒီပိုင်းကတော့အခု2015 1990မတူ1990ကတော့အခုအချိန်နဲ့ရှင်တွေ့ရှင်ပြည်သူလူအနေထားပေါ့နိုင်ငံနေရာအနေထားကအမှန်တန်ကိုဟိုအစင်းတန်းသိမမြင်သေးဘူးအခုကျတော့ပြည်သူလူကနိုင်ငံရဲ့အရန်လို့ကြံနေပြီနောက်နိုင်ငံတကာကလည်းအယုံဆိုင်တဲ့ပြည်ကိုသူတို့ကိုယ်တိုင်က international observer တွေနိုင်ငံတကာလေးလာသူတွေခေါ်တဲ့အခါကျတော့အခုရန်လကဘယ်လိုမှညှိကွေလို့မရအောင်ကျွန်တော်တို့ကအများကြီးဖြစ်တယ်အဲ့တော့ဒါကြောင့်မို့လို့နိုင်ငံအနေထားရောပြည်တွင်းအနေထားရောကစိတ်ပူစရာမဟုတ်လို့ယူဆရတယ်။သို့တော်လည်းပဲကျွန်တော်တို့ကတော့1990တုန်းကအဖြစ်ရပေါ့။ကဲမန်ငူရဲ့စာတငယ်လေးပေါ့။အဲ့ဒီအနေထားလေးတော့စိတ်ရစိတ်ကကြံနေတယ်။အဲ့လိုပဲပြောခြင်
း။ဟုတ်ကဲ့ပါဗျာ။နောက်တစ်ခုကတော့အများကစိတ်ဝင်စားတဲ့ကိစ္စပါ။ဒီ NLD ကတမရဘလူဖြစ်မလဲ၊ဆွေရဘလူဖွင့်မလဲ။အငဲတို့လည်းပြောတာတော့ကန့်တတော်တယ်ကျွန်တော်ကြည်ပါကျွန်တော်နားလဲပါတယ်။အဲ့တော့ဒါပေမဲ့အငဲတို့ပြောနိုင်တယ်လို့ပေါ့ဒီအဆွေရဖွဲ့နိုင်မဲ့အငဲတို့နေနေခိုင်းမှမှလူလူကိုပြောနိုင်တော့မယ်။ခုနေတာဘလောက်တိုင်တာဒီပြောနိုင်မလဲခင်ဗျာ။
ဒီလငါးရည်နေတော့တနင်္ဂနွေရှင်လင်းပွဲရှိတယ်လေ။လို့တော့နိုင်ငံနိုင်ငံတကာတော်တော်တွေအများကြီးပါ။ရန်နဲ့ရှိလာတယ်။အဲ့ဒီမှာဒီမေကိုမေးတာ။ဒီကိုမေးတော့တောင်ဆန်းကျပိတ်ဖြစ်လိုက်တယ်။နောက်တနေ့မှလည်း Channel News Asia နဲ့အင်တာဗျူးလုပ်တဲ့ခါကျတော့ဒီသမရကိစ္စကိုဖြစ်လိုက်တယ်။အဲ့သူလုံးမဲ့အလုပ်ဟာဒီသမရနဲ့ပတ်သက်တဲ့သူကြီးဆုံးဖြတ်မဲ့ကိစ္စဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဟာဘယ်လောက်ထိပြဿနာဖြစ်စီတယ်ဆိုတာကိုဒီတွင်းကကိုလည်းပြမယ်နိုင်ငံတကာကိုပြမယ်ပြခြင်းလို့ဒါကြောင့်မလို့သူကတမနာဖြစ်မဖြစ်တော့လည်းပဲတမနာသူခတ်မယ်တမနာသူခံရလို့ရမှာသူကကောင်းဆောင်ဘာကြောင့်လဲဆိုပါတီမှာလည်းသူကောင်းဆောင်နောက်ဆိုအဖွဲ့မှာသူကောင်းဆောင်နာမည်ပဲပြည်ကြတယ်ဘယ်လိုပဲခေါ်နေခေါ်နေသူပဲကောင်းဆောင်အဲ့တော့ဖွဲ့လို့ချင်တာဥရိယာတမနာလည်းရှိမယ်အဲ့ဒီတမနာသူ့မိန်နာကဟုတ်ကဲ့ဒီတိုင်းပဲအဲ့တော့ကျွန်တော်နာမည်တွေပါပြီးတော့ခုချိန်မှာပြောတာစောပါသေးတယ
်ဟုတ်ကဲ့နောက်တစ်ခုကအငယ်တို့အနေနဲ့တခြားဒီအစိုးရဖွဲ့မယ်နောက်တစ်ခုကဒီတိုင်းပြည် run မယ်ဆိုလို့ရှိရင်တခြားလက်တွဲဖို့အတွက်မဟာမိတ်အဖွဲ့တွေရောနောက်တစ်ခုညွန်မောင်းပုံစံမျိုးရောစဉ်းစားချက်တွေပါရှိပါလား
ကျွန်တော်တို့ကတိတ်ဒီ majority ပေါ့အများကြီးမရဘူးဆိုတော့ကျွန်တော်ညွန်မောင်းပုံစံစဉ်းစားကောင်းစဉ်းစားမလို့အခုကျတော့ညွန်မောင်းစဉ်းစားလို့မရတော့အောင်ကိုအခြေအနေရှိတယ်သို့တော့ပါတီကြီးတစ်ခုနဲ့အစိုးရတစ်ခုလို့လွှမ်းမိုးရဲဆိုလို့ရှိရင်ကျွန်တော်တို့တောင်းဆန်းကြီးပြောပြောနေတဲ့မျိုးသားညီညာစီဆိုတဲ့ဟိုဒမခရာကိုဆန့်ကျင်ရရမယ်အပြော့ရရမယ်ဒါကြောင့်မလို့ဒီညမောင်းလို့တော်လည်းပဲကျွန်တော်တို့မဟာမိတ်ရှိတယ်မဥက္ကလုံရဲ့အဆိုင်ကလည်းနောက်ဦးဝေးတောင်တို့ရခိုင်ပါတီသူတို့ကကျွန်တော်အကြက်တဲဖြစ်တော့ကတော့လက်တွဲခဲ့တဲ့ပုံစံတွေဆိုတော့သူတို့ကလည်းကောင်းစားကြီးအများကြီးစဉ်းစားပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ခုအမေးချင်တာအခုပြီးခဲ့တဲ့ဆွေရလုတ်ခဲ့တဲ့ညီနိုင်လုပ်ငန်းစဉ်ကိစ္စပေါ့အခုလုံနေနေတဲ့ပဲအခုရှမ်းပြည်နယ်မြောက်ပိုင်းမှာအခုပြစ်ခတ်တွေပြန်ဖြစ်နေပြန်ပါပြီအဲ့တော့မြူသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုစဉ်းစားချက်ရှိလဲလက်ရှိအစိုးရလုပ်သွားတဲ့ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့တစုံတရာဝေဖန်စရာရှိလားဒီပေါ်မှာပဲဆက်လုပ်သွားမလားဘယ်လိုစဉ်းစားထားပါလဲ
အဲ့ဒါတော့ပြောရရင်တော့အခြေကြီးပဲအဲ့ဒီ MPC ကလုပ်တဲ့ရင်းချိုင်းဆွေးနွေးပွဲတွေကနောက်တခြားဟိုဥက္ခဥက္ကာတို့လုပ်တဲ့ဒီရဆွေးနွေးပွဲကျွန်တော်တက်တာရှိတယ်ခါကျဥထုနေတက်တာရှိတယ်ရှိရခံမှာဒီပြည်ရလာကနိုင်ငံလုံးအပြစ်ခရရစေစာချုပ်ဒါပေမဲ့လက်မှတ်ထိုးတာရှင်းဖွယ်တယ်အဲ့ဒီမှာဒေါန်ဆန်းကြီးလည်းပြောတယ်ကျွန်တော်လည်းဒေါန်ဆန်းကြီးပြောတဲ့အတိုင်းပဲပြောလဲဆိုလို့ရှိရင်ဒီမှာတော့ကျွန်တော်တို့လက်မှတ်မထိုးရင်ထိုးလိုက်ခြင်းအဖြစ်လက်မှတ်မထိုးတဲ့အဖွဲ့နဲ့ထိုးတဲ့အဖွဲ့စေဝင်ကွဲမယ်တိကျနှိချက်ကလက်မှတ်ထိုးရဲ့အဖွဲ့ကတော့တို့ကဒီ unlock association ဆိုတဲ့ဘွာလွတ်သွားပြီဘွင်ရလွတ်သွားပြီအဲ့တော့ကျန်တဲ့လူတွေကိုဖိတိုက်မှဆိုရင်လည်းဆိုတော့ဆိုရတဲ့အတိုင်းဖြစ်တာဆိုတော့ဒီပြက်ကရစေးရတိတ်တဘာဝမကြဘူးသို့တော့အခုဥအောင်မင်းတို့ကြိုးစားတဲ့ထဲကအတုံးတဲ့တဲ့ဟာမှန်မှန်များတော့ကျွန်တော်ဆက်တော့မှာသူတို့လို့ပယ်တယ်ဆိုတာမရှိဘူးကျွန်တော်ကအဲ့လိုတော့ ဖက်သားမလုပ်တော့သူတို့လုပ်ထားတဲ့အထက်ကဒီနောက်ငင်းချဲအတွက်အထောက်အပံ့အချက်လက်တွေ MC က agreement ပါပါတဲ့ clause တွေတော်တော်များကျွန်တော်တို့သုံးမယ်တချို့မလို့တဲ့ဟာကျွန်တော်ပယ်မယ်ဒါတစ်ချက်နောက်တစ်ချက်ကမြန်မာပြည်စင်တာကလူရောသူရောအများများတယ်နိုင်ငံရေးအဖြစ်တိုက်ခါရှိတဲ့လူတိုင်းကမြန်မာပြည်စင်တာကိုမလေးစားဘူးအဲ့မလေးစားတဲ့အခြေအနေကျွန်တော်ပြန်ပြီးတော့သုံးသပ်မယ
်ဟုတ်ကဲ့သူတို့ရဲ့ယက်တီမှုသူတို့ရဲ့ဆောင်ရွက်မှုတွေပေါ့
ဒါကျွန်တော်ပြောရတာလွတ်တော်မှာဥရောမင်းကိုတခါလိုက်ကျွန်တော်တခါမေးတယ်နောက်တခါလိုက်တခါမေးတယ်တခါတော့စိတ်ဆိုးတယ်ဘာလဲဆိုမြန်မာပြည်စင်တာကခန့်အပ်ထားတဲ့ပုံစံတွေဟာအစိုးရဝန်ထမ်းနေဒီဝန်ထမ်းစည်းကမ်းနဲ့ခဏလားဆိုမေးတဲ့ခါမှာအာကျွန်တော်မေးတာဟုတ်ပဲအိဆာမင်းစီကလည်းမေးတယ်လို့ဘာညာနေတခါတည်းမဖြေပဲရှောက်ပြီးလုပ်တယ်ဒါတခါနောက်တခါကဩဒီတိုင်းပြည်မှာဥရီရှိပြီသားအဲ့ရှိတော့သူတို့လက်နက်ကင်ဖွဲ့တဲ့ဆက်တယ်ပဲဆိုရင်သူတို့ပုံမှန်စံပြီးမှနဲ့ထောက်ကြကောင်းနေအများကြီးကျွန်တော်ထဲကလည်းပါတယ်ကျောင်းသားတွေကလည်းပါတယ်စံပြီးမှရှိတယ်အဲ့တော့အဲ့စံပြီးမှကိုဆက်ပြီးတုံးပါလားတိကျနည်းချက်စံပြီးမှရအန်လော့ဖ်အဆိုစီရှင်တရားမဝင်အဖွဲ့အစည်းတွေရဲ့လို့ဖွဲ့ထားတဲ့ဆက်လုပ်တဲ့ဇာချုပ်ကဥပဒေကြောင့်ဘလောက်ခိုင်မှပါလဲအဲ့ဒါမေးတဲ့ခါမှာကျွန်တော်မေးတာမဖြေဘဲနဲ့သူ့ရောသမဏကြီးကနေပြီးတော့ဒီဖွဲ့တွေနဲ့ဆက်ဆံဖို့အတွက်ကမထုတ်ပေးရတယ်အဲ့ဒါနဲ့ပဲပောက်ွဲသွားတာဆိုတော့သူကကျွန်တော်လူချင်းတဲ့ဥစ္စာမဖြေဘူးမဖြေတာလည်းမဖြေလည်းမဖြေဘူးမဖြေလည်းမဖြေနိုင်ဥစ္စာတော့ပေါ့ပါတယ်သူတို့ကျွန်တော်ဖြေတာ MPC ရဲ့လုပ်ငန်းတွေကို transparent ဖြေအောင်ကျွန်တော်မေးတာသူမဖြေဘူ
းဟုတ်ကဲ့ကျွန်တော်နောက်တစ်ခုကနိုင်ငံကျင်းသားနဲ့ပတ်သက်လို့ပါတလောကတော့ဒီနိုင်ငံကျင်းသားလူမျိုးကြီးတက်ဆူပြီးတော့ចောင်းသားဒီလှုပ်ရှားသူတွေဆက်ငန်းကဆက်လာပြတယ်အင်္ဂယ်ကိုရိုင်းလည်းတော်စားစုကြည့်လို့တော့တွေးခဲ့ပါတယ်အဲ့တော့နိုင်ငံကျင်းသား issue နဲ့ပတ်သက်လို့ရောအငယ်ရရဲ့သဘောထားဘယ်လိုရှိပါလဲ
အခုကျွန်တော်တို့ဆိုပါတော့အစိုးရဖွဲ့ပြီးဆိုရင်တစ်ချက် correction free government နဲ့စာဒါဥစားပေးတစ်ပြီးရင်မြို့သားညီညာစီညင်ချိုင်ဖွဲ့ပြီးဖို့ချင်ဦးလေအဲ့သုံးစုံကတကယ်နဲ့သွားမှာအဲ့ဒီချိန်မှာဒီနိုင်ငံကျင်းသားဆိုတဲ့ဥစ္စာလေ priority ထဲမှာပါမယ်မပါကြအကြောင်းရှိကျွန်တော်ကိုယ်တိုင်တော်စားကြည့်ကကိုယ်တိုင်ကြည့်ကြရတဲ့လူတွေပဲမစင်သားရနေမှာမဟုတ်ဘူးဥစားပေးတဲ့မှာတော့ပါမသေးကြပါလေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီအရင်စီးပွားရေးလုပ်ငန်းပေါ့အစိုးရကအရင်ဒီအစိုးရလုပ်ခဲ့တဲ့ဒီအစိုးရမတိုင်ခင်ကလေးကရှိခဲ့တဲ့စီးပွားရေးလုပ်ငန်းလေးပဲရှိပါတယ်ဥပမာမြစ်စုံလိုဟာမျိုးတွေနောက်ကစီးပွားရေး project ကြီးတွေနောက်စီးပွားရေးလုပ်ငန်းတွေဒါနဲ့ပတ်သက်လို့ကအန္တရာယ်သဘောထားဘယ်လိုရှိပါလဲ
အတော်ဆန်းကြီးလည်းပြောပြီးလေမြစ်စုံလို project မျိုးဟာမျိုးကဒီလူတွေကဘာမှမသိဘူးဘယ်သူနဲ့ဆုံးတဲ့ဆိုတာပဲတည်ပြီးတော့မှဒီတိမသိဘူးအဲ့တော့နောက်တစ်ခုကပြည်သူလူထုကလက်ခံလားမလက်ခံလားမစုံစမ်းမနဲ့အောက်တယ်ဖို့ကြိုးစားတာလေရှိတဲ့ခါကျတော့တော်ဆန်းကြီးပြောထားတာကဒီရေဆိုးရတဲ့လုပ်ထက် CY project တွေတည်ရမှာမဟုတ်ဘူးဘယ်ဘူးလည်းဖြစ်ဖြစ်အဲ့ဒီစာချုပ်တွေက international norm နဲ့ကန့်ကိတ်ပြန်ကြည့်ရမယ်ဆိုတဲ့အကြောင်းပြောပြီးအဲ့ဒါကျွန်တော်ကအဲ့ဒါပြန်ပြီးတော့နိုင်ငံတကာထုံးနှံစင်လာရကပ်ကြီးတဲ့စာချုပ်ဆိုလို့ရှိရင်လုပ်ရင်ကျွန်တော်ကစဉ်းစားမှာပေါ့တိုးတော့မြေဆုံလို့နေရမိကြတော့နိုင်ငံကြီးကအမှန်ထိလွှဲချရတဲ့ကိစ္စဒါတကယ်နောက်တစ်ချက်ကချင်းလူလူရဲ့ပုံမှန်လွတ်မြောက်နေဒီကြေရလဲကျွန်တော်ဒီဆိုင်မဲမရမချင်းဘူးဘယ်လို့မှလို့မရအောင်အဲ့တော့ပြည်သူလူလက်ခံအောင်လုပ်နိုင်လို့ရှိရင်တော့ project လို့ဆိုကျွန်တော်တို့လက်ခံပါမယ
်ဟုတ်ကဲ့အငယ်ဦးထင်ခုလို့ဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့ကိုသားညုံစီစဉ်တင်ဆက်ထားတဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ောင်းခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ VOE မြန်မာပိုင်းစနေ VOE မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာနားဆင်ရမယ့်အစီအစဉ်တွေမှာဆိုရင်တော့
ကိုပါတီကိုဘယ်လိုလူဒန်းစားဘယ်လိုလူမျိုးတွေကထောက်ခံနိုင်မလဲသူတို့ထောက်ခံမှုရအောင်ပါတီကဘာတွေလုပ်ပေးမလဲအစရှိသဖြင့်မူဝါဒလမ်းစဉ
်ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့မတ်အေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာ
တဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမအဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်လို့ရေးလာတဲ့တော်ရရှင်ရပြည့်ရဲ့စာကိုပြောပြချင်ပါတယ်။ဒီတော်ရရှင်ကကျွန်တော်က VOE TV Magazine အစီအစဉ်ကိုနေ့စဉ်ကြည့်ဖြစ်ပါတယ်ခင်ဗျာတဲ့အထူးလည်းနှစ်သက်ပါတယ်။ VOE အဖွဲ့သားတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောပါရစေတဲ့။ဟုတ်ကဲ့ပါကိုရပြည့်ကြီးကျွန်တော်တို့ VOE ကထုတ်လွှင့်ပေးတဲ့ဟိုနေ့စဉ်သတင်းဟိုဒီတနင်္လာနေ့ကနေတောက်ကြနေ့အထိထုတ်လွှင့်ပေးတဲ့နေ့စဉ်သတင်းအစီအစဉ်ကိုရောစနေတနင်္လာမှာထုတ်လွှင့်ပေးတဲ့ TV Magazine အစီအစဉ်ကိုပါကြည့်ပြမယ်လို့ယူဆပါရယ်နော်အခုလိုအားပေးတယ်ဆိုလို့ကျေးဇူးတင်ပါတယ် VOE ရဲ့ Radio အစီအစဉ်တွေကိုနားဆင်အားပေးပါအောင်လို့လည်းပြောချင်ပါတယ်ရှင် Mobile Phone ကနေပြီးတော့လည်းအတန်ဖိုင်တွေကိုရောနောက်ပြီးတော့ဒီ Video Phone တွေကိုရောကြည့်ရှုလို့ရတဲ့အပြင်ကျွန်တော်တို့တင်ပြပေးနေတဲ့သတင်းတွေကိုလည်းစာသားနဲ့ဖော်ပြပေးလို့ Internet ကနေပြီးတော့လည်းကြည့်ရှုအားပေးလို့ရပါတယ်နော်ဘကုဒ်တိုင်းအနောက်ပိုင်းတဲကုန်းမြို့နယ်လင်းလဲရွာကရေးလာတဲ့သတင်းရှင်အေဂျင့်အောင်ကတော့ရန်ကုန်မြို့မှာ VOA သတင်းတွေကိုရေဒီယိုကနေကြည်ကြည်လင်လင်နားထောင်လို့မရပါဘူးတဲ့ဟုတ်ကဲ့တခြားနယ်တွေမှာတော့နားထောင်လို့ရလားမရလားမပြောထားပါဘူးเนาะဒီသတင်းရှင်က
ကျွန်တော်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မညို့ညို့လွင်ဘာကြီးသိန်းကိုစော်ဝင်းနိုင်တို့ပါဝင်တဲ့မတူတာလေးတွေဥကြော်စံသားရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဒေါ်လာလာတန်းရဲ့အင်္ဂလိပ်စာစတဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်ဒါပေမဲ့ကျွန်တော်ကရန်ကုန်နဲ့နယ်မြို့တွေကိုမကြာခဏခီးသွားနေရတဲ့သူပါပြဿနာကကျွန်တော်ရေဒီယိုကနယ်မှာအဆင်ပြေပေမဲ့ရန်ကုန်ရောက်ရင်ဖမ်းလို့မရတော့ပါဘူးအဲ့ဒါကြောင့်ရေဒီယိုကပဲဆက်တာလားလိုင်းကပဲမကောင်းတာလားမေးပြရစီဗျာဖြစ်နိုင်ရင်သူများတွေလိုရေဒီယိုနဲ့ပြက်ကြိန်လက်ဆောင်လေးလည်းလိုချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုရော့စိတ်ပါချမ်းသာချမ်းသာကြပါစီဗျာ
ဟုတ်ကဲ့ပါရှင်ပထမအဦးဆုံးဒီတော်ရရှင်ကိုပြန်ကြားပေးချင်တာကတော့ VOA စီစဉ်တွေကိုအမြဲတမ်းနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ကြောင်းပြောချင်ပါတယ်ဒီတော်ရရှင်ပြောထားတဲ့သူများတွေကိုပေးတယ်လို့မျိုးရေဒီယိုပဲဖြစ်ဖြစ်ပြက်ကြိန်လက်ဆောင်လေးပဲဖြစ်ဖြစ်လိုချင်ပါတယ်ဆိုလို့ဟုတ်ကဲ့ကျမတို့ဒီနှစ်ပြက်ကြိန်ပေးတဲ့ရာသီကတော့ကုန်သွားပါပြီပြက်ကြိန်တွေလည်းမရှိတော့ပါဘူးเนาะဒါကြောင့်မလို့နောက်နှစ်အတွက်တော့ကျမဒီလိမ့်စာတင်ထားလိုက်ပါမယ်ဒါမှမဟုတ်လည်းနောက်နှစ်မှာကြီးညာတန်ကြောင်းရင်လိမ့်စာအစ်စ်လေးပေးပြီးတော့တောင်းဆိုနိုင်ပါတယ်ကျမတို့ရေဒီယိုကိုလက်ဆောင်ပေးတယ်ဆိုတာကတော့လွန်ခဲ့တဲ့လင်္ကာ6နှစ်ကပါအခုနောက်ပိုင်းမှာထပ်ပြီးတော့ရေဒီယိုတွေကန်ဆယ်ပဲဖောက်ပေးတာမျိုးမလုပ်တော့ပါဘူးလောလောဆယ်လုပ်ဖို့လည်းအစီအစဉ်မရှိသေးပါဘူးနော်အကယ်၍ထပ်ပြီးတော့အဲ့လိုမျိုးရှိခဲ့မယ်ဆိုရင်ကျမတို့ရေဒီယိုရုပ်မြင်သံကြားတို့ကနေပြီးတော့ကြေညာမှာဖြစ်ပါတယ်ရှင်အခုလိမ့်ဆောင်ပို့ထားတာကိုလည်းမှတ်ထားလိုက်ပြီးတော့ကျမတို့စီကနေပြီးတော့ပြက်ကြိန်တို့ဘာလို့ပေးခဲ့သည်ရှိတော့ကျမအဲ့လိမ့်ဆောင်နဲ့ပို့ပေးလိုက်ပါမယ်။နားဆင်အားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးချင်ပါတယ်။Bad Blood ဆိုတဲ့တခြင်းကို Taylor Swift ကတီးဆိုထားပြီးတော့ Kendrick Lamar ကအားဖြည့်ပြီးတော့တီးဆိုပေးထားတာဖြစ်ပါတယ်။မေလ18ရက်နေ့မှာဒီနောက်ဆုံးထွက်တဲ့ Kendrick Lamar နဲ့ဒီတခြင်းပုံစံအစ်စ်ပြောင်းဆိုတာထွက်လာတာဖြစ်ပြီးတော့မေလ28ရက်နေ့သတင်းပတ်မှာပဲသူကနံပါတ်1နေရာကိုရရှိခဲ့တာဖြစ်ပါတယ်ဒီတခြင်းလေးထဲမှာတော့ဘယ်သူဘယ်ဝါလဲဆိုတာမပြောပြထားတဲ့အမျိုးသမီးအဆိုတော်တယောက်အကြောင်းကို Taylor Swift ကိုယ်တိုင်ရေးဆက်ထားတာပါ Billboard Magazine, Rolling Stone Magazine, Time Magazine နဲ့ Washington Post သတင်းစာဒီလိုမျိုးသတင်းစာဆောင်လွှာတွေကတော့သူရည်ညွှန်းတာက American အဆိုတော် Katy Perry ဖြစ်တယ်လို့အထိပ္ပာယ်ဖွင့်ကြပါတယ်Katy Perry ရဲ့ Prism တေးတပြားတွေကသချင်းတစ်ပုဒ်ခေါင်းစဉ်က Ghost တရေဖြစ်ပြီးတော့ဒီ Taylor Swift ကသူ့ရဲ့သချင်းထဲမှာတော့ If you live like that you live with ghost မင်းအဲ့လိုသာနေသွားမယ်ဆိုရင်မင်းတရေတွေနဲ့အတူတူနေနေတာပါလို့ဆိုထားလို့ပါ ကဲကန်ရစ်လီမန်အဖြစ်ပြောသိဆိုထားတဲ့ Taylor Swift ရဲ့ Bubbles ဆိုတဲ့သင်းလေးကိုနားဆင်ခံစားကြည့်ပါဦးနော် Baby now we got bad blood you know it used to be mad love so take a look what you've done cuz baby now we got bad blood hey I can't take it back look where I'm at We was OG like DOC, remember that. My TOC was quite OD, ID my facts. Now POV of you and me, similar Iraq. I don't hate you, but I hate to critique, overrate you. These beats of a dark cart use bass lines to replace you. Take time and erase you. Love don't hear no more, no, I don't fear no more. Better yet, respect ain't quite sincere no more. Oh, it's so sad to think about the good side. You tried to write me off. Remember when you thought I'd take a loss? Don't you remember you thought that I would need you? Follow procedure. Remember, oh wait, you got amnesia. It was my season for battle wounds, battle scars, body bump, bruise, stabbed in the back, brimstone fire jumping through. Still all my life, I got money and power, and you gotta live with the bad blood now. Swift နဲ့ Kendrick Lamar တည်ဆိုထားတဲ့ Bubbles ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။မြစ်တာဒီလက်ဆောင်ပေးပို့လာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖျော်ဖြေပေးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။မယန်းကုန်းကဗော်လီဘောပုံနေတဲ့စွန့်အားနာမကြာဒုက္ခိတများဆိုပြီးတော့ဒီတော်ရရှင်ကပြည်သူတွေတိုင်ကြားတာကိုအရေးမယူပေးတဲ့အာဏာပိုင်တွေကိုအခုလိုမျိုးစာခံကုန်းဝော်လေးရေးလာပါတယ်။
မြန်ကုန်းမြို့နယ်အမှတ်နေရက်ကွက်ခွဲကျန်ရန်ကုန်အိတ်ဆိတ်လမ်းမကြီးတပြေးသာဖုန်ကြီးကျောင်းဓမ္မယုံဘေးမှာအဲ့ဒီနားကကားရည်စည်းလုပ်ငန်းနဲ့ကားရောင်းကုမ္ပဏီတစ်ခုကကားတွေကိုတိုင်းဆက်ပြူရီယုံရှိအိတ်ဆိတ်လမ်းမကြီးပေါ်မှာရောမြန်နယ်ချင်းဆိုင်အမှတ်3ရက်ကွက်ဘက်အိတ်ဆိတ်လမ်းမကြီးပလက်ဖောင်းပေါ်မှာရောနေ့စဉ်အမြဲရထားပါတယ်လမ်းသွားလမ်းလာတွေကတော့ပလက်ဖောင်းပေါ်ရှောက်လို့မရလို့လမ်းမကြီးပေါ်ကနေပြီးတော့တွားနေရပါတယ်ဒီကိစ္စကိုဘယ်အာဏာပိုင်ကမှလည်းအရေးမယူပါဘူးဘလို့ပဲဖြစ်ဖြစ်ဒါကစီကံဥပဒေနဲ့မညီတာကတော့အသေးကြပါဒါကြောင့်မလို့တာဝန်ရှိသူတွေအနေနဲ့ကိုယူထားတဲ့တာဝန်နဲ့လစာအခွင့်အရေးတွေနဲ့အညီဆောင်ရွက်ပေးဖို့ဓာတ်ပုံနဲ့အတူဒီပညာရှိကိုယ်ရေးအမှတ်ကြီးတွေကို VOE ကတစ်ဆင့်အသိပေးတင်ပြအပ်ပါတယ်ခင်ဗျာ
အမြဲတမ်းခံမကပြည်သူများဆိုပြီးတော့ဒီတော်ရရှင်ကအာဏာပိုင်တွေကဒီလိုမျိုးစီကံဖောက်ဖျက်တာကိုလက်ပိုက်ပြီးတော့ကြည့်နေပါတယ်ဆိုပြီးတော့ဒီ VOE ကတစ်ဆင့်အများသိအောင်လို့ရင်ဖွင့်လာတာဖြစ်ပါတယ်နောက်ထပ်အစာရှိရှိရေးပြီးတော့အခုညတောင်းကျင်ပါတယ်ဆိုပြီးတော့ရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကျင်ပါတယ်ကိုတန်းထူးဆိုပြီးဆာရေးလာတဲ့သောရရှင်မှာဒီသောရရှင်ကကျွန်တော်ကရွာတကြီးမှာနေထိုင်နေမောင်တန်းထူးပါတဲ့လိုချင်တဲ့အကူအညီကတခြားတော့မဟုတ်ပါဘူးနိုင်ငံတော်သမ္မတရုံးအီးမေးလ်ပို့လို့ရမယ့်လိပ်စာလေးလိုချင်ပါတယ်လိုက်မေးနေတာလူတော်တော်များနေပါပြီဘယ်သူမှမသိလို့ကူညီပါဆိုပြီးတော့ဒီသောရရှင်ကသူ့ဘာကြောင့်အခုလိုမျိုးသမ္မတရုံးအီးမေးလ်လိပ်စာလိုချင်ရလဲဆိုတဲ့အကြောင်းတွေကိုရေးပြလာပါတယ
်ကျွန်တော်တို့ရွာကဘာပဲလို့လို့ကိုထူးကိုထားစနစ်သုံးနေရပါတယ်ဘီနာကရွာလေးဆိုရင်အစိုးရကချပီးတဲ့ဘတ်ဂျက်ငွေတွေနဲ့လမ်းတွေရေတကားတွေလုတ်လို့ရတယ်အဲ့ဒီအတွက်ကြောင့်နိုင်ငံတော်သမ္မတဦးသိန်းစိန်စီကိုလမ်းအတွက်တောင်းဆိုခြင်းလိုပါလွှတ်တော်မှာတင်ပြသွားတယ်လို့ကြားလိုက်ရပါတယ်ကြီးလက်ဒေသဖွံ့ဖြိုးရေးအတွက်ချပိတ်ထားတဲ့ဗတ်ကျငွေတွေပို့လို့နိုင်ငံတော်ကိုပြန်အပ်ရတယ်တဲ့အခုဆိုရင်ကျွန်တော်တို့ရွာကနေကြောက်တန်းပလက်ခက်တရားမျိုးကိုဖောက်ထားတဲ့လမ်းမကြီးကိုကိုထူးကိုထားစနစ်နဲ့ဆက်သွယ်ရေးလမ်းဖောက်နေတာနှစ်နှစ်ရှိသွားပါပြီအခုမှအပြီးတက်ဖို့ကြိုးစားနေရတော့မှပြီးရင်ယာစီမြေသွားလာနိုင်ဖို့အတွက်ကွန်ကရစ်တုံးခင်းရပါဦးမယ်အဲ့ဒီတော့ငွေလိုအပ်နေလို့ပါဒီလမ်းကြီးပြီးသွားရင်အခြေမြေကြောက်တန်းမြို့ကိုသွားလို့ရပါပြီအခုအဲ့ဒီလမ်းမပြီးသေးတဲ့အတွက်ကြောက်တန်းမြို့ကိုသွားမယ်ဆိုရင်ရေလမ်းတစ်ခုတည်းကိုပဲအားကိုးနေရလို့အဆင်မပြေဖြစ်နေရပါတယ်ကျွန်တော်တခုပြောချင်ပါတယ် VOE ရေပွင့်လင်းမြင်သာမှုရှိနေတဲ့ဒီအချိန်မှာကြေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်ကြေးလက်ဒေတာအချင်းချင်းပဲတန်းတူရှိရမှာပေါ့အခုဆိုရင်လျှက်စင်ပြီးချပေးဖို့အထက်ကိုတင်ပြရတယ်လို့ပြောတာပါပဲ Solavia, she said, are the Biazi, Chabida, Bluma, same a beau, ya. Yes, in Miyama, same a beloa. Set the lanny down, a look can be lonely, are a cuniva view ye. Disale view you, yapu, near down, chain beabare. The yaga, disau, yama, joyitare. No dear jama, jaudangu, lavido, view is puerava. Yama so in dynamo, yone, pulling down, beonilu, same a beau, ya.
Okay, what? Titora Singo Pianja Piamezuno. Naya no Tamra Yunga website Shibare, no internet poma. E Tamra Yung website Mari, Tindalu Yare, Niale Shibare, Emin in Negaro, Bedugo, Taya Pub, Blue Tanzayam, Les Ramatiba, Dame, O Miapidu, Ninegaro Dilu, Tanzalo Yabu, O Mate Bibu, Drew Beat Hire Niamabe, Sai Pio Tanzara, Council Mepchimelo, a Tempe Jimari. Titora Singa VOC, Emilia Pukeke, Pula Yare, Sulule, Tisaligo Tita, Popia Pilai Pare. တော့ရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာဒေတာလာတဲ့တော်ရှင်တွေကိုအလှည့်ပြပါမယ်ကျွန်တော်တို့ ဒေတောင်းနဲ့တော်ရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်ဖြူစင်စိတ်ထားခင်မင်းမှုများနဲ့ရွှေချီးသူတွေဒိုင်းမုံကဖီယိုကိုချစ်တဲ့တော်ရရှင်အားလုံးတွေခင်မင်းမှုအမှတ်တရဒေလက်ဆောင်ဆိုပြီးတော့မေတ္တာဒေလက်ဆောင်တစ်ပုတ်ပါလာတာပါသူကဝိုင်းဝိုင်းရဲ့လာမင်းနဲ့ပင်လဲဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်
ที่ต้องเนี่ยตอนนั้นเนี่ยเราได้เชฟวิวตอนนั้นอ่ะเนี่ยเราเหมือนเลยมาเลยน่าสนใจเราใช่เดินเลยหากูว่ามองเลยลายยิ่งคงสวนเลยเหมือนเลยมีเลยลามินเชิดจะเศร้าตัวเอง ยืนเหนือเลมาไล่ฉันตัวเลยเป็นเลือดสูญเหงาโคคนนี้บาเรจะไม่แม้เลยตัวจะบุเปรพงเยยาวเลยทายเคเรชาวเบกาเยเปี่ยวเปรีเปร
ลาเมเน่เป็นเลยဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်
ဒီဝေဘ်ဆိုက်လေးစာကဘမ်မီစ.voanews.com ဖြစ်ပါတယ်ရှင်ဒီဝေကိုလည်းစာရေးကြပါအောင်နော်
တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ဝေအောင်လာမင်းလေးဝေကွာနေလေးမင်းရဲ့လာပါဟာယူစေတဲ့ချင်တာရီဟာဒီလိုက်များလို့
ဒါကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများစီစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ဝင်သတင်းတုံးသက်ချက်အစီအစဉ်မှာပြည်ခိုင်ဖြိုးပါတီနဲ့တက်မတော်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မန်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲရလဒ်တွေကိုအပြီးသတ်ကြေညာပြီးစီးခဲ့ပါပြီ။NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်အနိုင်ရခဲ့တယ်လို့ပြောနိုင်တယ်လို့တက်မတော်ကြောထောင်းနောက်ခံပြည်ခိုင်ပြိုးပါတီကတော့အပြတ်သက်ရှုံးနေမှုနဲ့ကြုံခဲ့ရပါတယ်။တိုင်းပြည်အတွက်အရေးကြီးတဲ့ပြည်ထောင်စုအဆင့်အတွက်မဲဆန္ဒနယ်မြေ492နေရာမှာပြည်ခိုင်ပြိုးပါတီက42နေရာပဲအနိုင်ရပါတယ်။အဲ့ဒီမှာတေချာပေါက်အနိုင်ရဖို့အဖက်ဖက်ကပြင်ဆင်ပြီးမှဝင်တဲ့မဲဆန္ဒနယ်မြေတချို့ပါနေတာမို့တကယ့်ပြည်သူလူထုဆန္ဒနဲ့နေလားငါလားပြိုင်ဆိုင်ရရင်ဒီထက်တောင်အခြေအနေဆိုးနိုင်ပါသေးတယ်။ပြည်ခိုင်ပြိုးပါတီဘာကြောင့်ရှုံးတာလဲ။လက်ရှိပြည်ခိုင်မျိုးပါတီရဲ့ရည်တည်မှုအနေအထားကြောင့်တိုင်းပြည်ဘလောက်ထိခိုက်နေတာနေရသလဲရှေ့နာကပြည်ခိုင်မျိုးပါတီဘလို့ဆက်ပြီးရည်တည်တင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လက်ရှိပြည်ခိုင်မျိုးပါတီအနိုင်ရရှိမှုဟာ 8.5% ခန့်နှုန်းပဲရှိပါတယ်အနိုင်ရပါတီမဆိုထားနဲ့အတိုက်ခံပါတီလို့တောင်မခေါ်နိုင်တဲ့အထိမဆိုစလောက်လေးပဲအနိုင်ရခဲ့တာပါဒါကိုတခုနဲ့ပြောရရင်ပြည်သူတွေကမကြိုက်လို့မဲမပေးလို့ရှုံးရတာဖြစ်ပါတယ်အခုရလနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီခေါင်းဆောင်တွေကိုယ်တိုင်အံ့ဩတုန်လှုပ်ကြတယ်။တကယ်လို့သာအခုလိုရလမျိုးထွက်ပေါ်လာမယ်ဆိုတာကြိုတင်မှန်းဆနိုင်ရင်ရွေးကောက်ပွဲတောင်လှုပ်ပေးနိုင်ပွဲမရှိဘူးလို့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါဗျ။ဒါဆိုရင်ပြည်ခိုင်မျိုးပါတီခေါင်းဆောင်တွေမမျော်မှန်းနိုင်လောက်တဲ့အနေအထားအထိဘာကြောင့်အရှုံးကြီးရှုံးရတာပါလဲ။ပြည်ခိုင်မျိုးပါတီအပြတ်အသတ်ရှုံးနေရခြင်းမှာအကြောင်းအချက်များစွာပါဝင်နိုင်ပါတယ်။တိတိကျကျနဲ့အသေးစိတ်သိလို့ရင်ပါတီကိုယ်တိုင်ကကောင်းကောင်းမွန်မွန်သူတေသနာလုပ်အပြေရှာမှဖြစ်နိုင်မှာပါအဓိကအကြဆုံးအချက်ကတော့ပါတီကိုရိုးရိုးနိုင်ငံရေးပါတီတရက်အဖြစ်စနစ်တကျတည်ဆောက်မှုမရှိခဲ့တာပါလုံးဝမတည်ဆောက်ခဲ့ဘူးလို့တောင်ပြောနိုင်ပါတယ်ဒီမိုကရေစီစနစ်မှာပါတီတစ်ခုကအမတ်တယောက်ရွေးချယ်ခံရဖို့ဆိုရင်ပြည်သူလူထုကမဲပေးမှဖြစ်မှာပါပြည်သူလူထုကထောက်ခံမှဖြစ်မှာပါအတင်းကျပ်ဖိအားပေးလို့အကြောက်တရားနဲ့မဲပေးရတယ်ဆိုတာမျိုးဟာအာဏာရှင်ခေတ်မှာဖြစ်နိုင်ပေမဲ့လွတ်လပ်တဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီခေတ်မှာမဖြစ်နိုင်ပါဘူ
း။ပြည်ခိုင်မျိုးပါတီတည်ထောင်သူတွေဟာအဲ့ဒီအချက်ကိုလုံးဝနားလည်ဖို့မရသလိုအဲ့ဒီနည်းနဲ့လည်းပါတီကိုလုံးဝမတည်ဆောက်ခဲ့ပါဘူး။ကိုယ့်ပါတီကိုဘယ်လိုလူဒန်းစားဘယ်လိုလူမျိုးတွေကထောက်ခံနိုင်မလဲ။သူတို့ထောက်ခံမှုရအောင်ပါတီကဘာတွေလုပ်ပေးမလဲ။အစရှိသဖြင့်မူဝါဒလမ်းစဉ်ချစည်းရုံးတာတွေလုံးဝမရှိခဲ့ပါဘူး။ပါတီတည်ဆောက်ရေးနဲ့ပတ်သက်ရင်လည်းပြည်သူတွေပါတီကိုဝင်ရင်ပါတီအကျိုးမြတ်ရနိုင်မလဲတနေ့ပါတီထိတ်တန့်ကောင်းဆောင်ဖြစ်လာမလားအမတ်ဖြစ်မလားပါတီနိုင်ရရင်ဘ ਹੁ အစိုးရတိုင်းနယ်ပြည်နယ်အစိုးရအဖွဲ့မှနေရာရမလားပြည်သူတွေကိုဘာတွေလုပ်ပေးခွင့်ရှိမလဲစတာတွေနဲ့ပတ်သက်ပြီးတော့လဲသာမန်ပါတီတွေမှာရှိတဲ့မျှော်လင့်ချက်လောက်တောင်အောက်ခြေပြည်ခိုင်မျိုးပါတီဝင်တွေမှာရှိမနေပါဘူးပြည်ခိုင်ပြိုးတဲ့ဝင်ရင်ခိုင်းတာလို့အောက်ခြေမှာအခွင့်အရေးနည်းနည်းပပပဲရမယ်ကျန်တာဘာမှမမျှော်လင့်တဲ့ပါတီဆိုတာစစ်ဘုတ်ချုပ်ဟောင်းတွေအတွက်ပဲမင်းတို့အတွက်ဘာမှမရှိဘူးဆိုတဲ့ပုံစံမျိုးနဲ့ပါဒီလိုနီးနဲ့ဖွဲ့စည်းထားတဲ့အတွက်ပြည်ခိုင်ပြိုးပါတီဆိုတာအဖွဲ့ဝင်ဗနသန်းရှိတဲ့ကြွေးကြော်ထားပေမဲ့တကယ်တကယ်ပါတီဝင်စစ်စစ်သိန်းကနန်းတော့မရှိတော့ပါဘူးမဲပေးထောက်ခံမဲ့ပြည်သူဆိုတာကတော့ဝေလာဝေးဆိုတဲ့သဘောတွေ့ရမှာဖြစ်ပါတယ်တစ်ဆက်တည်းပါတီခေါင်းဆောင်ဆိုတဲ့စစ်ဘုတ်ချုပ်ဟောင်းတွေကလည်းပါတီကိုနိုင်ငံရေးအရတီဆောက်ဖို့နိုင်ငံရေးအလုပ်လုံးဝမလုပ်ပဲစစ်တပ်ပုံစံအထက်ကအမိတ်အောက်ကနာခံဆိုတာတခုတည်းလုပ်ခဲ့ကြတာပါပြည်ခိုင်ပြိုးပါတီပက်ပက်ဆက်ဆက်ရှုံးနေခဲ့ရတာမှာအဲ့ဒီအချက်ကအဓိကပါ
အဲ့အရာတွေအပြင်အခြားအချက်လက်တွေလည်းရှိနိုင်ပါတယ်စစ်ဘိုလ်ချုပ်ဟောင်းတွေရဲ့ပါတီဖြစ်တဲ့ခေါင်းဆောင်တွေဆိုတာသူတို့ကိုသူတို့ကြီးပွားချမ်းသာစေပြီးတိုင်းပြည်နဲ့ပြည်သူကိုစင်ရဲတွေနဲ့ဆွဲချခဲ့သူတွေဖြစ်တဲ့စတဲ့တသက်လုံးရှိလာတဲ့အမုန်းတရားတွေနဲ့မဲမပေးခဲ့တာမျိုးပါနိုင်တယ်လို့ပြည်ခိုင်ဖြိုးခေါင်းဆောင်ပိုင်းရဲ့
အလွန်ကြီးမားတဲ့ဂိုင်းကဏ္ဍအကွဲပြဲလူကိစ္စမျိုးတွေကလည်းအခုလိုရှုံးနိမ့်မှုမျိုးစီခေါ်ဆောင်သွားတာဖြစ်နိုင်ပါတယ်။အခြားအချက်တွေလည်းရှိနိုင်သေးတယ်လို့ထိတဲ့ပို့အရေးကြီးတာကဒီအရှုံးဟာပြည်ခိုင်ပြိုးပါတီတစ်ခုတည်းရဲ့အရှုံးမဟုတ်ပဲတက်မတော်အတွက်ပါအရှုံးဖြစ်စေခဲ့တဲ့ကိစ္စပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းပြည်ခိုင်ပြိုးပါတီကိုအရင်စစ်အာဏာရှင်တွေကဖန်တီးပေးတာဖြစ်ပါတယ်။စစ်အာဏာရှင်တွေဟာသူတို့ကိုစက်ခံတဲ့တက်မတော်စစ်ကောင်းဆောင်တွေကိုဖွဲ့စည်းပုံအရတိုင်းပြည်ကိုအုပ်ချုပ်မဲ့သမ္မတတယောက်ရွေးချယ်ရမှာကာကွယ်ရေးဦးစီးချုပ်က25ရာခိုင်နှုန်းမဲကိုရပြီးသားဒါကြောင့်ပြည်ခိုင်ပြိုးပါတီအတွက်ရွေးကောက်ပွဲမှာနောက်ထပ်26ရာခိုင်နှုန်းလောက်ရအောင်ကြိုးစားပြီးအဲ့ဒါမျိုးလုပ်နိုင်ရင်မင်းတို့တွေနောက်နှစ်ပေါင်းများစွာတိုင်အောင်တိုင်းပြည်ကိုရာနှုန်းပြစ်စိုးမိုးအုပ်ချုပ်သွားနိုင်မယ်ဆိုတဲ့မှားရွေးတဲ့အတွေးခေါ်တွေကိုသွတ်သွင်းပေးထားခဲ့ပါတယ်။တက်မတော်ခေါင်းဆောင်တွေဟာအဲ့ဒီအတွေးခေါ်တွေကိုစုပ်ကင်ပြီးရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအနိုင်ရဖို့နှီးပေါင်းစုံနဲ့ကြိုးစားပေးခဲ့ပါတယ်။အရေးအချင်းရှိတဲ့တက်မှုတွေကိုတက်ကအတင်းအကျပ်အနားယူခိုင်းပြီးပြည်ခိုင်ဖြိုးအမှတ်တွေအဖြစ်ဝင်ပြိုင်ခိုင်းသလိုတက်မတော်သားတွေပြည်ခိုင်ဖြိုးကိုမဲပေးအောင်လဲနီးအမျိုးမျိုးလုပ်ခဲ့ကြတာဖြစ်ပါတယ်
။နောက်ဆုံးဓာတ်တွေမအောင်မြင်သလိုတက်မတော်ဘက်ကလည်းအရက်ပဲရောက်သွားတဲ့တက်မှုအများပြားဆုံးရှုံးခဲ့ပါတယ်။အထူးသဖြင့်တက်မတော်ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးဘက်ကိုအာရုံရောက်ခြေလှမ်းကျွံပြီးအခြားတက်တီဆောက်ရေးစွမ်းရည်မြင့်တင်ရေးအချုပ်ချာအာဏာတည်ထောင်ခိုင်မြဲရေးလုပ်ကံရမှာလိဟင်မှုတွေဖြစ်စေပါတယ်။ဒီအတွက်အကောင်းဆုံးဖြေကတော့တမရော်အနေနဲ့ပြည်ခံမျိုးပါတီနဲ့လုံးဝအဆက်အသွယ်ဖြတ်ရေးပါပဲ။ပြည်ခံမျိုးပါတီအနေနဲ့လည်းဆက်ပြီးရှင်သန်ကျင်နေဆိုရင်တမရော်နဲ့အဆက်ဖြတ်နိုင်ငံရေးပါတီတရားအဖြစ်ပြန်လည်တည်ဆောက်ပြီးပြည်သူကိုရိုးရိုးသားသားစီရင်မှုပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။မအေးတနာကျော်စီစဉ်နေဆက်တဲ့မြန်မာပြည်မှပေးစာများစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ကဘာတလွှားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်အင်ဂျင်နာနဲ့ကိုငိမ့်ချန်တို့ကစီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံအလဲပိုင်းဂွာနာဂျာတိုပြည်နယ်လီယွန်မြို့မှာတနွေ့မနေ့က14ချိန်မြောက်နှစ်ပတ်လည်နိုင်ငံတကာမီးဘုံပြန်ပွဲတော်ကိုကျင်းပရမှာရောင်စုံမီးဘုံပြန်တွေကိုလွှတ်တင်ခဲ့ကြပါတယ်။လေးကြကျင်းပတဲ့အဲ့ဒီပွဲတော်အတွင်းဂီတဖျော်ဖြေပွဲတွေပြပွဲတွေမိသားစုလိုက်ပျော်ရွှင်စေတဲ့အစီအစဉ်တွေအပြင်မီးဘုံပြန်တွေကိုလည်းစီးနိုင်ကြပါတယ်။2002ခုနှစ်တုန်းကမီးဘုံပြန်28ခုပါဝင်ခဲ့တဲ့ဒီပွဲတော်ကိုစတင်ခဲ့ခြင်းကတည်းကဆိုရင်လူပေါင်း2,000ကျော်လာရောက်ကြတယ်လို့ပွဲတော်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီနှစ်ပွဲတော်မှာတော့မက္ကဆီကိုစီးတီးကနေ249မိုင်ဝေးတဲ့လီယွန်မြို့ပြပန်းချံပေါ်မှာကောင်းကင်မှာမီးဘုံပြန်အလုံး200ကျော်ပြန်တန်းလာတွေကိုပွဲလာသူတွေတွေ့ကြရမှာပါတချို့မီးဘုံပြန်တွေမှာစီးပွားရေးကြော်ညာတွေပါပြီးတချို့မှာတော့နာမည်ကျော် Star Wars ရုပ်ရှင်တွေကဇက်ကောင်ရဲ့ဦးကောင်းပုံစံအပါအဝင်လူကြိုက်များတဲ့ဇလန်းတွေနဲ့ရုပ်ရှင်တွေကဇက်ကောင်ပုံတွေနဲ့တံတန်းတူလှုပ်ထားတဲ့မီးဘုံပြန်တွေပါဝင်ပါတယ
်ဂျပန်နိုင်ငံတိုကျိုမြို့မှာဘွန်ဂျိုလေးနူဗိုဝိုင်မျိုးစကိုတောက်သုံးတဲ့နှစ်ပတ်လည်အခမ်းအနားကျင်းပခဲ့တာမှာတချို့တွေကဝိုင်တွေထည့်ထားတဲ့ရေချိုးကန်တွေကိုဝင်ဆိုင်ပြီးတော့ဆင်နွှဲခဲ့ကြပါတယ်။ဒီအပန်းဖြေနေရာစီဘွန်ဂျိုလေးနူဗိုရောက်လာတဲ့အထိမ်းအမှတ်ဖြစ်ရှစ်နှစ်မြောက်ပွဲဖြစ်ပါတယ်။ဘွန်ဂျိုလေးနူဗိုဝိုင်ထွက်တဲ့ပြင်သစ်နိုင်ငံဘွန်ဂျိုလေးဒေသဘက်မှာဆိုရင်ပထမအဦးဆုံးဒီဝိုင်မျိုးစကိုထုတ်လုပ်ပြီးသွားရင်အထိမ်းအမှတ်ပွဲတွေလုပ်လို့ရှိတာကြောင့်အဲ့ဒီဘက်ကနေကူးဆက်လာတဲ့ထုံးစံတစ်ခုဖြစ်ပါတယ်။အခုဂျပန်ကအပန်းဖြေစပါးမှာတော့ပါဝင်ဆင်နွှဲသူပေါင်း60ကျော်လောက်ရှိပြီးတော့ဒီလိုမျိုးဘွန်ဂျိုလေးဝိုင်ရေးချိုးပြီးဆင်နွှဲတာလည်း၈ချိန်မြောက်ဖြစ်ပါတယ်။ပျော်ပျော်ပါပါနေတတ်တဲ့ဂျပန်တွေရဲ့ပွဲတော်တော်များများမှာအရက်ကမပါမဖြစ်ဖြစ်ပြီးတော့တစ်နှစ်ကိုဘွန်ဂျိုလေးနူဗိုဝိုင်9.6တန်းလောက်တင်သွင်းတဲ့အတွက်အမေရိကန်ပြည်ထောင်စုထက်၄ဆလောက်များပါတယ်။ဘွန်ဂျိုလေးဝိုင်အနီကိုပုံမှန်အဖြစ်အရသာနှစ်မျိုးနဲ့ထုတ်လုပ်ပြီးတစ်ခုကအသီးအရသာဖြစ်ပြီးတော့နောက်တစ်ခုကအနှဲငယ်ဖန်ပြီးအချိန်အနှဲငယ်ယူပြီးတော့ပြုလုပ်ရတာဖြစ်ပါတယ်ခင်ဗျာ
တရုတ်ပြည်အနောက်တောင်ပိုင်းကွေကျိုးပြည်နယ်ကကီလို400လောက်လေးတဲ့ကိုဝင်းဆောင်နွားမတကောင်ဟာအင်တာတွင်းတွေပြုတ်ကြခဲ့တဲ့အတွက်
မိသက်သမားတွေကယ်ဆယ်ခဲ့ကြရပါတယ်။အကျယ်သုံးပေအနက်9ပေလောက်သာရှိတဲ့တွင်းရဲ့အလင်းမှာပြုတ်ကျပြီးပြန်ထွက်ဖို့ခက်ခဲနေတဲ့နွားမကြီးကိုမိသက်တွေကလည်းတော်တော်လေးခက်ခက်ခဲခဲစ조사ကယ်ဆယ်ခဲ့ကြရတာပါ။အဲ့ဒီတဲမှာမှနွားကလည်းကိုဝင်ကြီးနဲ့ဖြစ်နေတော့အပြင်ကိုဆွဲထုတ်နေချိန်မှာလွတ်ထွက်သွားရင်နွားမကြီးတွေမဟုတ်ပဲသူ့ရဲ့ကိုဝင်ကိုပါထိခိုက်သွားနိုင်ပါတယ်။နောက်ဆုံးမှာတော့မိသက်ကားရဲ့ဝင်းချီလက်တံနဲ့ဆွဲထုတ်ခဲ့ရပါတယ်။ဒီနွားမဟာရွာသားဖူဖာလင်းရဲ့မိသားစုပိုင်းပိုင်ဆိုင်မှုဖြစ်ပြီးတော့ဒီနွားသာတစ်ခုခုဖြစ်သွားရင်သူတို့မိသားစုတော့ဝင်ဝင်ရမယ့်ညီလန်းရှိတော့မှာမဟုတ်ဘူးလို့ပြောပါတယ်ရှင်။
ဒါကတော့ကဘာတလွားထူကြစံပြသတင်းများအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါမယ်ခင်ဗျာ။
ဘယ်လ်ဂျီယံအနာဘိုင်နီကတင်းနာနေမှာနိုင်ငံရဲ့မြို့တော်အတွင်းလုံခြုံရေးသတိပေးမှုအမြင့်ဆုံးအဆင့်ဆက်လက်ပြီးတော့ထားရှိလိုက်ပါတယ်။စိုးရင်ရပြီးတော့ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တက်ခိုက်ခံနိုင်ရတဲ့ချိန်ချောက်မှုတွေကြောင့်ကျောင်းတွေကိုလည်းပိတ်ထားလိုက်တယ်လို့တင်းနေနေအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကျင်းပပြီးချိန်မှာဝန်ကြီးချုပ်ချားလ်စ်မစ်ချယ်ကပြောဆိုလိုက်ပါတယ်။တန်ပီရဲ့တခြားနေရာဒေသတွေမှာတော့ချိန်ချောက်ခံရမှုအဆင့်၄ဆင့်ရှိတဲ့နဲ့အဆင့်၃မှာထားလိုက်ပါတယ်။တောက်ကြနေကမာလီနိုင်ငံရဲ့မြို့တော်ဘမာကိုဟိုတယ်တစ်ခုမှာဂျီဟပ်တမားရဲ့တက်ခတ်မှုကြောင့်လူပေါင်း19ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန်တရားရှိသူ3ဦးထက်မနည်းကိုမာလီအာနာဘိုင်တွေကတင်းကနေနေ့မှာလိုက်လံစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်။ဖန်စီထင်းထင်းထားတဲ့ Washington Post သတင်းစာရဲ့သတင်းတောက် Jason Rezaian အပေါ်တူလျော်မှုနဲ့ပြီးခဲ့တဲ့လကဆွဲချက်တင်ခဲ့ပြီးတဲ့နောက်ပြစ်မှုထင်ရှားတဲ့အတွက်ကာလဖော်ပြထားခြင်းမရှိတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအီရန်နိုင်ငံကတင်းငွေနေနေမှာပြောဆိုလိုက်ပါတယ်အခုလိုထောင်ဒဏ်အပြစ်ပေးလိုက်ကြောင်းနိုင်ငံပိုင်ရုပ်သံ website ကနေအီရန်နိုင်ငံရဲ့ဥပဒေရေးကပြောခွင့်ရသူဂူလမ်ဟူစိန်မူဆာနီအဂျ်ဟီကကြေညာလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့အနေနဲ့အကြမ်းဖက်မူဝါဒတိုက်ခိုက်ချေမှုန်းရေးမှာပူးတွဲဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကတိုက်တွန်းနှိုးဆော်လိုက်ပါတယ်အခုလာမဲ့နှစ်စောစောပိုင်းကြာရင်အကြမ်းဖက်မှုနဲ့အစွန်းရောက်ရေးဝါဒကိုတိုက်ဖျက်ဖို့အတွက်ပြည်စုံလုံလောက်တဲ့အစီအစဉ်တစ်ခုကိုထုတ်ဖော်သွားမယ်လို့မစ္စတာဘန်ကီမွန်ကပြောလိုက်ပါတယ
်ဒါကတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးကြတာဖြစ်ပါတယ်ဒီမနက်အစီအစဉ်မှုကထုတ်လို့ရေးမှုကတော့မိုက်ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်VOE American တာမနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနယ်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.